ကွန်လွန်သူပြည်တိုင်းပြည်မာကြီးဒုတိယအဲလစ်ဘက်ရဲ့ရုပ်လောင်းဟာဝက်စ်မင်စတာခန်းမကိုရောက်ရှိသွားပါပြီ။လန်ဒန်မြို့ဘန်ကင်ဟမ်နန်းတော်ကနေဝက်စ်မင်စတာခန်းမကိုဒီကနေ့ပြည်တိုင်းစံတော်ချိန်နေ့လယ်2:22မိနစ်မြန်မာစံတော်ချိန်ည9:42မိနစ်မှာစတင်သယ်ဆောင်ခဲ့ပါတယ်။တက်တော်96နှစ်ရှိပြီဖြစ်တဲ့နန်းသက်ရှင်ပြည်မာကြီးအဲလစ်ဘက်ဟာပြီးခဲ့တဲ့သတင်းပတ်ကြေညာပွဲနေ့စက်တင်ဘာလ10ရက်နေ့ကစကော့တလန်ဘယ်လ်မိုရာဆိုင်မှာကာကွယ်ခဲ့တာပါ။မနေ့ကတော့ရုပ်လောင်းကိုအီဒင်ဘာရာမြို့စိန့်ဂျိုင်းဖျားကျောင်းကနေလန်ဒန်မြို့ဘန်ကင်ဟမ်နန်းတော်ကိုတက်ဆောင်ခဲ့ပါတယ်။မြန်မာကြီးရုပ်လောင်းကိုဝက်စ်မင်စတာခန်းမစီကိုတက်ဆောင်အောင်မှာဒါတော့တတိယမြောက်ချားလ်စ်ဘီင်ကဦးဆောင်ပြီးတော်ဝင်မိသားစုတွေကလိုက်ပါပို့ဆောင်ကြပါတယ်။မြန်မာကြီးရုပ်လောင်းတက်ဆောင်တဲ့လမ်းတစ်လျှောက်တောင်းနဲ့ချီတဲ့လူတွေကဆောင်ပြီးဂါရဝပြုကြပါတယ်။ရုပ်လောင်းတက်ဆောင်တဲ့အချိန်မှာ Hyde Park ပန်းညံကနေမြန်မာကြီးအတွက်သင်္ဍပစ်ပေါက်ဂုံပြုခဲ့တယ်လို့လွတ်တော်အဆောက်အဦမှာရှိတဲ့အထင်ကြီး Big Bang ခေါလောင်းကြီးထိုးပြီးတော့လည်းဂုံပြုခဲ့ပါတယ်။စာပနာပွဲကျင်းပမဲ့ September 19ရက်နေ့မတိုင်ခင်အထိ Elizabeth ပြည်မာကြီးရဲ့ရုပ်လောင်းကို Westminster အဆောက်အဦခန်းမမှာ၄ရက်ကြာအများပြည်သူကာရဝပြုနိုင်ဖို့ထားရှိမှာပါ။ခန်းမကို၁ရက်23နာရီဖွင့်ပေးထားမှာဖြစ်ပြီးတော်ဝင်အင်တော်စစ်တီတော်တွေကစောင့်ကြပ်မှာဖြစ်ပါတယ်။ September 19ရက်စာပနာအခမ်းအနားပြုရင်တော့ပြည်မာကြီးရုပ်လောင်းကို2021ခုနှစ်အေပီလတုန်းကကွယ်နွန်သူကျေရော်ဖိလစ်ဘင်သာကြီးရုပ်လောင်းမြုပ်နှံထားတဲ့ဝင်းဆာရဲတိုက်ကိုတည်ဆောင်မြုပ်နှံမှာဖြစ်ပါတယ်။ရောင်မျိုးရှိပြည်သိမ်းတိုင်ရုံးမှာလည်းပြည်မာကြီးအတွက်ဝမ်းထဲကြောင်းမှတ်တမ်းရေးသားနိုင်ဖို့ဒီလ9ရက်နေ့ကနေ14ရက်နေ့ထိဖွင့်တဲ့ထားရှိခဲ့ကြောင်းသိရှိရပါတယ်။